သာသနာတော်နှစ်2556ခုနှစ်ကောသသက္ကရေ1384ခုနှစ်ဒုတိယဝါဆိုလာဇွန်15ရက်ဝါဆိုလာပြည့်နေ့2012ခုနှစ်ဩဂုတ်လ2ရက်နှစ်ဖက်မိဘများဖြစ်ကြသောမန္တလေးမြို့ပမောက္ခဒေါက်တာစိန်မြင့်ဒေါ်အေးသိန်းစကိုင်းမြို့ဦးညွန့်လှိုင်ဒေါက်ခင်စေဝင်းသိန်းကြီးရွှေစင်ရွှေဆိုင်တို့အမှုထား၍ဥจิตတာဥတော်မြင့်သိန်းကြီးလှိုင်သားမောင်မင်းတန်ချီတာမိသားစုတွေပြည်ဦးလွင်မြို့နယ်အောင်ချမ်းသာရွာမာသူတော်အကြောင်း၌တိုက်ခွဲသုံးဓမ္မသာယသာသနာစင်တာသာသနာပြုဌာနဓမ္မသဘေရင်တွင်စင်ခြင်းပပြုလို့အပ်သည့်အလှူတော်မင်္ဂလာဝါဆိုသင်္ကန်းကတ်လှခြင်းလူတော်မင်္ဂလာအခမ်းအနားအနုမောဒနာတရားဒီကနေ့ဝါဆိုလာပြီနေဆိုဘုရားဘာသာဝင်သူတော်စင်နေအမတ်တရရှိကြရမယ်နေ့ပေါ့အမတ်တရဘာရီအာယုပြုကြရမလဲလို့ဆိုရင်လွန်ခဲ့တဲ့နှစ်ပေါင်း2600ကဣတိပတနာတော်မှာပိဿဝဂီ၅ဦးတို့အားဘုရားမြတ်စွာစတင်ပြီးတော့ပဋိဝေဒဉာဏ်ဖြင့်ထိုးထွင်းသိအပ်တဲ့တရားဓမ္မသစ္စာ၄ပါးတရားကိုဒေသနာဉာဏ်ဖြင့်စတင်ဟောပြောတဲ့ပထမဆုံးဓမ္မယရဏပေါ်ထွန်းတဲ့နေ့အဖြစ်ဘုရားဘာသာဝင်သူတော်ရှင်တို့ရဲ့နှလုံးထဲမှာမှတ်သားထားပြီးအေးဒီကနေ့လွန်ခဲ့တဲ့နှစ်ပေါင်း2600မှာမြတ်စွာဘုရားသခင်ကိုရောမြတ်ဟာသစ္စာဒေသနာတစ်စက်ကြာကိုစတင်ဟောခဲ့တယ်လို့ဒီလိုအာယုံပြုပြီးတော့ဘုရားမြတ်စွာဟောကြားတဲ့တရားဓမ္မတွေအမှန်တရားတွေကိုသိရှိနားလည်တဲ့အချိန်ကစပြီးတတဝါပေါင်းမြောက်များစွာသက်ရှိတတဝါတွေအားလုံးလုံးဝဆင်းရဲဒုက္ခကအချို့ကလုံးဝဆင်းရဲဒုက္ခကလွတ်မြောက်သွားကြတယ်။တချို့ကဆင်းရဲဒုက္ခအကြီးငယ်များသာကြံပြီးတော့တချို့ကတော့ဆင်းရဲဒုက္ခတွေအများကြီးတက်တာသွားတယ်ဆိုတဲ့အနေအထားတစ်ခုရပြီ။ဓမ္မစကုလို့ဆိုတဲ့ဓမ္မနဲ့ပတ်သက်တဲ့အမြင်တွေရရှိပြီးတော့လာကြတဲ့နေသူနေမြဖြစ်တယ်လို့စိတ်ထဲမှာအာယုံစိုက်ပြီးတော့ကုသိုလ်အထူးစီးပူးအားထုတ်ကြရမယ်။ဝါဆိုလာပြီနေ့အခါသမယဖြစ်တယ်အများကတော့ဝါဆိုလာပြီနေ့ခေတ်ဆက်တဲ့ဟောလီဒေးအလုံးမလုံးဝဘူးဆိုတဲ့အခါမှာကုသိုလ်ပြုတဲ့ပုဂ္ဂိုလ်တွေရှိသလိုပမာဒတရားရဲ့လွန်မှုမှုကြောင့်ကုသိုလ်တရားလုံးဝမမေးလျော့ပြီးတော့ဟိုဒီဒီလက်ပတ်ပြီးတော့လွတ်လွတ်လပ်လပ်ပြောစရာအာယုန်တွေကိုရှာကြံကြတဲ့ပုဂ္ဂိုလ်တွေကတော့အများစုပေါ့နော်အဲ့ဒီအများစုထဲမှာကိုယ့်ကိုယ်စိတ်ကိုဘယ်လိုဝမ်းသာပီတိဖြစ်ရစေရမလဲလို့ဆိုဒီကလေးဒီယနေ့လူနေသူနေမြတ်ကြီးမှာတို့တွေရာနေ့စဉ်ပျော်ပါးခွင့်ရတဲ့ပျော်ပါးမှုကာမဂုဏ်အာယုန်တွေကထွက်ခွာပြီးတော့မြတ်စွာဘုရားရဲ့ဂုဏ်တော်ခြေဆုတော်တွေတရားဓမ္မတွေကိုနှလုံးသွင်းပြီးတော့ဘုရားကုံကိုပူဇော်သောအဖြစ်တရားကုံကိုပူဇော်သောအဖြစ်တန်ဃာတွေကိုပူဇော်သောအဖြစ်ဒီကနေ့ကိုဝသီလလို့ဆိုသတင်းသီလစောင့်တည်ပြီးတော့ဒါနကောင်းမှုဝါဇဥ်ကာလမှာဝတ္တဝါဒီကစီဝရဒါနဆိုရင်အလှူကိုတို့တွေအားထုတ်ရတာအလွန်တရာရခဲ့တဲ့ကုသိုလ်ကောင်းမှုတို့လုပ်တယ်ဒါဟာကုသိုလ်လုပ်ဖို့မမေ့တာကိုပဲအပမာဒလို့ခေါ်တာကုသိုလ်ကိုမေးနေတာပမာဒဒီပမာဒနဲ့အပမာဒဟာတဏှာခီးသွားတဲ့အခါမှာအများကြီးကွာခြားသွားနိုင်တယ်ဒီကနေ့ခင်ဗျာလည်းစဉ်းစားကြည့်မြန်မာနိုင်ငံမှာတွင်ကြည့်လူတွေဖြစ်လာတဲ့အခါမှာတူနဲ့တူအခြေခံအဆင့်တန်းတွေမတူညီကြဘူးအခြေခံဆိုဒီမှာရုပ်လှတဲ့လူကလှတယ်မလှတဲ့လူကမလှဘူးနော်ပစ္စည်းဥစ္စာပေါများတဲ့ပုဂ္ဂိုလ်ကပေါများတယ်ရှားပါတဲ့ပုဂ္ဂိုလ်ကရှားပါတယ်ပညာတတ်တဲ့ပုဂ္ဂိုလ်ကတတ်တယ်မတတ်တဲ့ပုဂ္ဂိုလ်ကမတတ်ဘူး ချမ်းမာတဲ့ပုဂ္ဂိုလ်ကချမ်းမာတယ်မချမ်းမာတဲ့ပုဂ္ဂိုလ်ကမချမ်းမာဘူးလို့ဘဝပြီးအခြေအနေတွေကိုအမျိုးမျိုးစင်တန်ကွဲပြားမှုတွေရှိတယ်ဒီလေတစင်တက်လိုက်မယ်ဆိုလို့ရှိရင်လေအင်းသူတော်ကောင်းတရားအာထုတ်ခွင့်ရသူမရသူသူတော်ကောင်းတရားကိုအာထုတ်နိုင်တဲ့စိတ်ရှိသူမရှိသူဆိုတော့ဒီလိုအရေးကြီးတဲ့အချက်တွေမှာလည်းပဲကြွားချပြီးတော့သွားတယ်အဲ့ဒါလို့ကြွားပြချနာသွားတာဟာအကြောင်းမဲ့ဖြစ်ချင်လို့ဖြစ်လာတာမဟုတ်ဘူးအတိတ်ဘဝတွေမှာမိမိလုပ်ခဲ့တဲ့ကုသိုလ်ကောင်းမှုတွေရဲ့စွမ်းအားနဲ့အဲ့ဒီစွမ်းအားတွေရဲ့ဒီစုပေါင်းတဲ့အကြောင်းအကျိုးညီညွတ်မှုကြောင့်အခုလိုအခွင့်ကောင်းကြီးကိုရအောင်ယူနိုင်တဲ့အနေအထားမျိုးရတယ်။အဲဒီလိုအခွင့်ကောင်းကြီးကိုအမှတ်တရရှိနေတာတွေကိုအပမာဒလို့ခေါ်တယ်။အပမာဒလို့ရှိရင်ကနေပြီးတော့ကုသိုလ်ကောင်းမှုတွေလှုပ်ဖြစ်လာတာ။ဒါကြောင့်မို့အပမာဒဆိုတာတာမန်တတိတရားမဟုတ်ဘူး။ပမာဒရဲ့ဆန့်ကျင်မဲ့အပမာဒ။အဲတော့အပမာဒကိုနားလည်ဖို့ရအတွက်ပမာဒကိုအရင်ဆင်ခြင်စဉ်းစားပမာဒရဲ့အဓိပ္ပာယ်ကမိလျော့နေခြင်းမိလျော့တယ်ဆိုတာလောကလူတွေအများမှလည်းပဲဒီစကားလုံးကိုသုံးတာပဲ။အော်သွားစရာရှိတာမေ့နေလိုက်တာပြောစရာရှိတာမပြောရသေးဘူးမေ့နေလိုက်တာတခုမေ့တာတွေကိုပြောတယ်။အဲ့ဒီမိလျော့မှုတွေဟာအရေးပါတဲ့မိလျော့မှုတော့မဟုတ်ဘူး။သို့တော့မမေ့ရမယ့်ဟာတော့မှန်တယ်။အဲ့ဒီမိလျော့မှုကတကယ်ကောင်းကျိုးချမ်းသာတွေကိုဖြစ်ပေါ်စေတတ်တဲ့မေလျော့မှုမျိုးမဟုတ်သေးဘူးဒီမေလျော့မှုဆိုတာကုသိုလ်ကောင်းမှုတွေမလုပ်တော့ဘဲနဲ့မျက်စိကလှပတဲ့အစင်အယုံရှာပြီးတော့ပျော်အောင်နေတယ်နားကตาရတဲ့အတန်လေးနားထောင်ပြီးပျော်အောင်နေတယ်နှာခေါင်းကမှွေးကြိုင်တဲ့အနံ့လျာကကောင်းတဲ့အရာသာတွေခန္ဓာကိုယ်ကအထီးထွေတွေဆိုတာတွေဒါတွေကိုလိုက်ရှာပြီးတော့ကိုယ့်ကိုယ်မပြောပြောအောင်နေတယ်။ကာမကုသိုလ်ဆိုတာမသိဘူး။ဒီနေ့ဝါဆိုလာပြီနေ့မြတ်စွာဘုရားဓမ္မစကြာတရားဟောခဲ့တယ်။ဒီတရားတော်ကအဓိပ္ပာယ်ကဘယ်လိုပါလဲဆိုတာလည်းမသိဘူး။တော့အမှန်တရားမသိတဲ့မြတ်တန်မြေဟောကမလွတ်နိုင်ဘူးဆိုတာလည်းမသိဘူး။အဲ့ဒီအမတ်တမဲ့နေလို့ကာမဂုဏ်အာယုန်နေတဲ့လွှမ်းမိုးပြီးတော့ကုသိုလ်လုပ်ဖို့ရာအတွက်စိတ်ကူးတဲ့မထည့်နိုင်တဲ့မိလျော့မှုမျိုးကိုပမာဒလို့ခေါ်တာအဲ့ဒီပမာဒကိုပဲစာပေကျမ်းကမှာပမာဒောတဗ္ဗဝိပတိနံမူလံ ਨੇ အခုလို့ကုသိုလ်ကောင်းမှုလုပ်ဖို့မေ့နေတဲ့ပမာဒတရားဟာတဗ္ဗဝိပတိနံပျက်စီးခြင်းဆုံးရှုံးခြင်းเนาะအားလုံးရဲ့အခြေခံအကြောင်းတရားကြီးပဲလောကမှာပျက်စီးတယ်ချုံငဲ့တယ်တိမ်ငဲ့တယ်เนาะအောက်တန်းအောက်တန်းကြရဲဆိုတာဘယ်သူကဖြစ်စေတာလဲဆိုပမာဒဒီပမာဒဟာလူဘဝရလာတဲ့အခါလူချင်းရှင်လိုက်ရင်အောက်တန်းကြသွားအောက်တန်းကြသွားအသိဉာဏ်ချင်းရှင်လိုက်ရင်လည်းအောက်တန်းကြသွားစီးပွားဥစ္စာချင်းရှင်လိုက်ရင်လည်းအောက်တန်းကြသွားအနေထိုင်ချင်းရှင်လိုက်ရင်လည်းအောက်တန်းကြတော့ကလူလူဆိုပေမဲ့လူအောက်တန်းအမတန်ကြသွားတဲ့ပုဂ္ဂိုလ်တွေဟာအဲ့ဒီအောက်တန်းကပြန်တက်ဖို့ဆိုတော့တရောခဲရင်တာနော်အမတန်မှခဲရင်တယ်နောက်ဆုံးမှာဒီတွေအောက်တန်းကျသွားတဲ့အခါကျတော့လူအဆင့်မဟုတ်တော့ဘဲနဲ့တရိစ္ဆာန်အဆင့်ရောက်သွားတယ်ဆိုပိုးအောက်တန်းကျသွားတယ်။အဲ့ဒီတဲ့ပိုးအောက်တန်းကျသွားတာတော့အပင်ငယ်ရဲ့မှာဒုက္ခငယ်ရဲ့မှာသွားပြီးဒုက္ခခံရတာကြီးချပိုးအောက်တန်းကျသွားတယ်။တသိတ္တဝါတွေကြီးအောင်တသလုံးအမောင်နေနေရတဲ့တတဝါတွေရှိတယ်။ဖျားတရားဆိုတာခေါင်းနဲ့ပေါ်ဖို့မတ္တမခဲနေကုသိုလ်စိတ်ဆိုတာလည်းပေါ်ဖို့မတ္တမခဲတယ်။လူတွေနဲ့နီးတဲ့တရိစ္ဆာန်တွေပဲကြီးအောင်ဒုက္ခဒုက္ခနဲ့သူတို့မှာအဲစားစရာနဲ့ကာမဂုဏ်စိတ်နဲ့ဒီနှစ်ခုပဲရှိတယ်ဒီပြင်ဘာမှမရှိဘူးနော်အတိညာဆိုတာဝေလံဝေအဲ့ဒီလိုဘဝမျိုးတရားအောက်တန်းနောက်တန်းကျသွားတာဘယ်သူကြောင့်လဲလို့ဆိုရင်ကုသလုပ်ဖို့မေ့လာတဲ့ပမာဒတရားကြောင့်ပဲလို့ဒီလိုဆိုတာနော်ဒါကြောင့်မို့ပမာဒောသဗ္ဗဝိပတိနံမူလံနဲ့ကြည့်လေဒီဘဝမှာတောင်းမှပဲငယ်စဉ်ရသငယ်စဉ်ကာလကလေးဘဝမှာကြောင်းနေပြီးတော့စာကြိုးစားမှမကြိုးစားခဲ့ဘူးအပြောအပါးတွေနဲ့အချိန်ဖြုံးလာခဲ့တဲ့ပုဂ္ဂိုလ်ဟာကိုယ့်အပေါင်းအသင်းတငယ်ချင်းတွေကထက်တန်းကြယာရုကြီးကြီးရစီးပွားဥစ္စာတွေတိုးတက်တယ် ကိုကြတော့တိမ်ငယ်တဲ့အဆင်မှာကြံရတာမျိုးတွေလေလက်တွေ့မှာတင်မဲ့ရှိတာပဲပေါ့အဲ့ဒါကြောင့်လို့ပမာဒဆိုတဲ့တရားဒီဘဝမှာတင်မဲ့လဲအောက်တန်းနောက်တန်းဖြစ်သွားစေနိုင်တယ်ပေါ့ဘဝတန်တရားမှာလည်းပဲအောက်တန်းနောက်တန်းကြတဲ့အနေအထားမျိုးတွေဖြစ်သွားနိုင်တယ်အဲ့ဒါကြောင့်ဆိုတာပမာဒောတဗ္ဗဝိပတိနံမူလံနဲ့ကာမဂုဏ်အာယုန်ထဲမှာမေ့မျောပြီးပျော်ပါးလောက်စိတ်ကူးနေတဲ့ပုဂ္ဂိုလ်ကုသိုလ်ကောင်းမှုနဲ့ပတ်သက်ပြီးတော့လုံးဝသတိမရပဲနဲ့နော်ပျော်စရာသာရှားနေတဲ့ပုဂ္ဂိုလ်တယောက်ဟာပျော်သလိုနေတဲ့ပုဂ္ဂိုလ်တယောက်ပျော်သလိုကိုနေစေတတ်တဲ့ကုစိတ်ထဲမှာဖြစ်နေတဲ့စိတ်စွမ်းအားတွေဟာတဗ္ဗဝိပတ္တိနံဆုံးရှုံးခြင်းအကြီးအကျယ်ဆုံးရှုံးခြင်းနစ်နာခြင်းပျက်စီးခြင်းအလုံးရဲ့မူလအကြောင်းရင်းဖြစ်တယ်လို့ဒါကတကယ်မှန်ကန်တယ်အဲ့ဒီအခြေအနေမျိုးကိုစိုက်သွားတယ်လို့သူပြောတာဒါကြောင့်မို့အဲ့ဒီပမာဒဆိုတာကိုပယ်ဖြတ်လိုက်တဲ့အခါကျတော့သူ့ရဲ့စန့်ကျင်ဘက်စကားလုံးနဲ့ negative နဲ့ပြောတော့အပမာဒတယ်အဲ့ဒီလိုပမာဒမျိုးဖယ်ရှားပြစ်နိုင်တာကတော့ပါလဲလို့ဆိုရင်ကောင်းမြတ်တဲ့တတိတရားပဲအမတ်တမဲမနေဘူးအေးဒီကနေ့ပါဇောလာပြီနေ့ဖြစ်တယ်။လွန်ခဲ့တဲ့နှစ်ပေါင်း2500ကဘုရားမြတ်စွာဟာသစ္စာဒေသနာတပည့်ဆက်ကြတရားကိုဟောခဲ့တယ်။ဟောတတိယ။အဲ့တော့ဒီနေ့အထူးအဖြစ်သူ့ဝိသီလာစောင့်တည်မယ်။မြတ်စွာဘုရားရဲ့ဂုဏ်တော်တွေကိုပွားမယ်။တပည့်ဆက်ကြတရားတွေရွတ်ဖတ်ပူဇော်မယ်။ကုသိုလ်ကောင်းမှုတွေအထူးလုပ်မယ်ဆိုတာဒါကအပမာဒလို့ခေါ်တယ်။အဲ့ဒီလိုတတိယလာတဲ့အခါသူ့ကိုစောင့်တယ်ကုသိုလ်ကောင်းမှုတွေလုပ်တယ်မြတ်စွာဘုရားဂုဏ်တော်တွေကိုထူပွားတယ်အဲ့ဒီလိုလွန်ခဲ့တဲ့နှစ်ပေါင်း2600ကျော်ဖြစ်ပေါ်လာတဲ့ဒီဓမ္မစက္ကပောတနာတုတ်တို့ဘုရားဟောခဲ့တဲ့သစ္စာတရားတွေကိုဒေသနာတော်တွေကိုမှန်းမြော်ကြီးညိုပြီးကိုယ်ကိုယ်တိုင်ကြိုးစားဖို့ဆိုတဲ့အသိဉာဏ်တွေရဖို့ကြိုးစားအထောက်တဲ့စိတ်ဓာတ်တွေပေါ်လာတယ်ပေါ့အဲ့ဒီစိတ်ဓာတ်တွေပေါ်လာအောင်နှုတ်ဆော်ပေးတာဘယ်သူတုံးဆိုရင်အပမာဒပဲပေါ့အဲ့ဒီအပမာဒကိုပြောတာအပမာဒောသဗ္ဗတံပတိနံမူလံ ਨੇ အဲ့ဒီအပမာဒတရားသည်သဗ္ဗတံပတိနံပြည့်စုံခြင်းအောင်မြင်ခြင်းတိုးတက်ခြင်းအလုံးရဲ့မူလံအကြောင်းအမြစ်ပြည့်စုံတဲ့တိုးတက်တယ်ဆိုတာကိုယ့်ရဲ့ဘဝတစ်ခုမှာကျမရေးကပြည့်စုံတယ်စီးပွားရေးပြည့်စုံတယ်ပညာရေးပြည့်စုံတယ်ဟာရုပ်ရည်အဆင်းပြည့်စုံတယ်အားလုံးလိုလေးသေးမရှိအောင်ပြည့်စုံတယ်အဲ့ဒီပြည့်စုံမှုအားလုံးအဲ့ဒီပြည့်စုံမှုအားလုံးဟာဒီပမာအပမာရတရားရှစ်ဆောင်ပြီးတော့လုပ်ခဲ့တဲ့ကုသိုလ်ရဲ့အကျိုးတရားတွေဖြစ်တယ်ဆိုတော့လောကမှာဘယ်ရာပဲဖြစ်ဖြစ်အကြောင်းမဲ့ဖြစ်လာတာမရှိဘူးအကြောင်းတစ်ခုကတော့ရှိရတယ်အဲ့ဒီအကြောင်းထဲမှာအကြောင်းအမျိုးမျိုးရှိတယ်တိုက်ရိုက်လာတယ်ဒီဖြစ်ပေါ်စေတတ်တဲ့စနကအကြောင်းဆိုတာရှိတယ်ဥပဋ္ဌမ္မကလို့ခေါ်တဲ့အထောက်အကူအကြောင်းဆိုတာရှိတယ်ပမ္ပဘကဆိုရင်ရောက်စေတတ်တဲ့အကြောင်းရှိတယ်ညာဘကလို့ဆိုရင်သိစေတတ်တဲ့အကြောင်းတွေရှိတယ်အကြောင်းဟာအမျိုးမျိုးရှိတယ်အဲ့ဒီအကြောင်းပေါင်းတွေစုံလာပြီဆိုလို့ရှိရင်ခေါင်းကျူးချမ်းသာရတာဒါကြောင့်မို့လို့မမေ့မလျော့ခြင်းဆိုတဲ့အပမာဒတရားကိုဒီကနေ့အထူးဖြစ်ပွားစေပြီးဘုရားဘာသာဝင်သူတော်စင်တွေဟာကာမဂုဏ်အာယုန်တွေထဲမှာပျော်ပါရမယ့်နေ့မဟုတ်ဘူးပျော်သလိုနေရမယ့်နေ့မဟုတ်ဘူးတို့တွေဒီမြတ်စွာဘုရားကိုအာယုန်ပြုပြီးတော့နေ့စုံတပည့်ဆက်ကြတရားရှင်းဖတ်ပူဇော်မယ်ဘုရားကုံတော်တွေကိုပွားများအထုတ်မယ်ဒါနကောင်းမှုတွေအထူးပြုမယ်ဒီလိုသီလတွေစောင့်တည်မယ်ဥပုသ်စောင့်မယ်ဆိုရင်ဒီမောင်မြတ်တဲ့စိတ်ဓာတ်ကလေးတွေဖြစ်ပေါ်လာပြီဆိုရင်ဒီကုသိုလ်လေးရဲ့စွမ်းအားကြောင့်ဘဝမှာကြီးပွားတိုးတက်သွားနိုင်ဒီဘဝမှာလည်းကြီးပွားတိုးတက်သွားနိုင်တယ်နောက်ဘဝအတွက်လည်းပဲကြီးပွားတိုးတက်သွားနိုင်နောက်ဘဝဆိုတာကိုယ်ကမသိလို့ဒီဘဝဆိုတာကိုယ်သိတယ်ကိုယ်သိတဲ့အချိန်မှာပဲဒီဘဝမှာအခုလို့ဘုရားတရားတန်ခါအာရုံပြုပြီးကုသိုလ်လုပ်လိုက်ရတယ်ဆိုရင်တသက်တာလုံးအတွက်စိတ်ထဲမှာကြည်နူးစရာလေးတွေရသွားတယ်။အာကိုးစရာလေးတွေဖြစ်ပေါ်သွားတယ်။အဲ့ဒီကြည်နူးစရာအာကိုးစရာဟာတေဂဏီချိန်ကာလမှာလည်းကိုယ့်အတွက်အားစေးလေးတစ်ခွက်ဖြစ်သွားတာပေါ့။အနည်းဆိုလို့ရှိရင်လူဟာတေဂဏီခါကာလမှာလှည့်ကြည့်လိုက် လှဲ့ကြည့်နောက်စီပဲရှိတယ်ဆိုလို့ဘာမှမရှိဘူးအာကိုးစရာဆိုလို့ဘာမှမတွေ့ဘူးဆိုလို့ရှင်အင်တန်မှအဲ့ဒီအချိန်မှာအားငယ်စရာကောင်းတယ်ဒါကြောင့်မို့ခုမှအဲ့ဒီအချိန်မှာအာကိုးစရာတွေရှိရမယ်ငါပဲနည်းပဲကကုသိုလ်ကောင်းမှုတွေလုပ်တာဒီကုသိုလ်တွေဟာငါအတွက်အားစေးတွေပဲဝမ်းသာချီးမြှုပ်စရာတွေဖြစ်တယ်ဆိုရှင်ဒုက္ခတွေကိုမဲလျော့ပြီးတော့ကြောက်စိတ်တွေကိုလွန်မြောက်ပြီးတော့ရဲဝံ့တဲ့စိတ်တွေကိုဖြစ်ထွန်းသွားစေနိုင်တယ်ပေါ့ဒါကြောင့်မို့ကုသိုလ်ကောင်းမှုဆိုတာဒီလိုရှာကြံပြီးတော့လုပ်လဲလုပ်သင့်တယ်အထူးအဖြင့်ဘုရားဘာသာဝင်သူတော်စင်တွေအတွက်ဒီနေ့ဟာအမတ်တရကုသိုလ်လုပ်ရမယ့်နေ့တစ်နေ့ဖြစ်တယ်မတ်တရလုပ်ရမယ့်အထဲမှာဒီနေ့ဟာရှင်ပါသီလာဆောက်တည်ခြင်းဖြစ်ဘုရားကိုပူဇော်တယ်ဓမ္မကိုပူဇော်တယ်ဒါနကောင်းမှုပြုခြင်းဖြင့်ဘုရားကိုပူဇော်တယ်ဓမ္မကိုပူဇော်တယ်သီလဆောက်တည်ခြင်းကမ္မထံဘာဝနာပွားများခြင်းဖြင့်ဘုရားကိုပူဇော်တယ်ဓမ္မကိုပူဇော်တယ်ဆိုရက်ကုသိုလ်ထူးတွေမိမိတို့တဏ္ဍမှာဖြစ်အောင်စီဘူးအားထုတ်ကြရတယ်အဲ့ဒါလို့စီဘူးအားထုတ်မှအေးငါတို့လူဖြစ်ချိုးနားလိုက်တာဆိုတာဖြစ်လာမှာဒီလိုအခွင့်ကောင်းကြီးတွေကျုံပါလေရဲ့နဲ့ကုသိုလ်ကောင်းမှုတွေအတွက်မလုခဲ့ဘူးဆိုတဲ့အခါမှာနောင်တနောင်ခါမှာနောင်တရကြတာရှိတယ်။ဒုက္ခတိဘုံသားတို့ရဲ့ညီညွတ်ပြီးတော့ပြောကြတဲ့စကားတွေဒုက္ခတိဘုံသားတို့ရဲ့အမှားစကားဆိုပြီးတော့ဟောထားတာရှိတယ်။လွန်သွားတဲ့အခါမှာဒုက္ခတွေရောက်တဲ့အခါကျရင်သူတို့ပြောလို့ရှိတယ်။အေးလူဘဝနေပြီးတဲ့အခါမေ့လျော့ခဲ့တယ်ကုသိုလ်ကောင်းမှုတွေဘာမှမလုပ်ခဲ့ဘူး။မလုပ်ခဲ့သည့်အတွက်ကြောင့်အခုလိုအခြေအနေမလှတဲ့အနေအထားမျိုးရောက်တော့ဘာတစ်ခုမှမတတ်နိုင်တော့ဘူးအားလုံးဟာဆင်းရဲဒုက္ခကိုချိန်မိခံစားရတဲ့အနေအထားမျိုးလုံနိုင်တော့ကမလုခဲ့သည့်အတွက်ကြောင့်ဒုက္ခနောင်တာစကားကိုပြောကြတယ်ဒါကနောင်ဘဝရောက်မှနောင်တာစကားပြောတာမဟုတ်ဘူးဒီဘဝတွင်ပဲနောင်တာစကားပြောတဲ့ပုဂ္ဂိုလ်တွေအများကြီးနော်တို့ငယ်ငယ်တုန်းကအเจ้าကောင်းကောင်းနဲ့နေရပါရဲ့ဆရာကောင်းကောင်းနဲ့လည်းတွေ့ပါရဲ့အဲတို့ငယ်ချင်းတွေကတော့အခုအထက်ရောက်နေတယ်တန်ဃာတွေတဲမှာဆိုလို့ရှိရင်အဲတို့နဲ့တူတူစာသင်ပဲဘယ်ဘုန်းကြီးပဲဆရာတော်အပြင်ကြီးပွားတိုးတက်နေတယ်အဲတို့ကတော့ဒီလိုမဖြစ်လာဘူးဆိုပြီးတော့နောင်တာစကားပြောတာတွေအများကြီးရှိတာလူတွေမှာလည်းပဲတို့ငယ်ချင်းတွေကကြီးပွားနေတယ်ငါတို့ကတော့တုံရင်တုံရင်ပဲနဲ့နောင်တာစကားပြောကြတဲ့ပုံစံတွေရှိတယ်ဒါကြောင့်မို့အဲ့ဒီအချိန်ကျမှဘာမှမတတ်နိုင်ဘူးကိုအခွင့်အရေးရှိနေတဲ့အချိန်လေးမှာကုသိုလ်ကောင်းမှုစ조사အားထုတ်ကြအောင်အဲ့ဒီ조사အားထုတ်တယ်ဆိုတဲ့အထဲမှာလည်းပဲဘယ်ကုသိုလ်ဟာအကောင်းဆုံးလဲလုပ်ငန်းကြတော့ရွေးကြတယ်လीဘယ်အလုပ်ကငွေပိုရတယ်လဲဆိုတာကိုရွေးတယ်ငွေဆိုတာအကျိုးအမြတ်ပဲပေါ့နော်ဘယ်အလုပ်လုပ်ရင်ငွေပိုရတယ်လဲဘယ်အလုပ်ကဝင်ငွေကောင်းတယ်လဲဆိုအဲ့ဒီဝင်ငွေကောင်းတဲ့အလုပ်ကိုလူတွေဟာရွေးချယ်ပြီးတော့လုပ်ကြအဲ့ဒါလိုပဲကုသိုလ်ကောင်းမှုလုပ်တဲ့အခါမှာလည်းဘယ်ကုသိုလ်ကထို့အတွက်ပိုအကျိုးရှိမလဲပို့ပြီးတော့ကောင်းကျိုးချမ်းသာတွေရရှိနိုင်တယ်လေလို့ဆိုတာကိုဆင်ញင်သုံးသပ်ပြီးတော့ကောင်းကျိုးချမ်းသာရရှိနိုင်တဲ့ကုသိုလ်မျိုးရွေးချယ်တဲ့နဲ့ရွေးချယ်ပြီးတော့အချိန်မကုန်အောင်ကောင်းကျိုးချမ်းသာတွေကိုများများပေးနိုင်တဲ့ကုသိုလ်မျိုးစ조사အားထုတ်ရမယ်ဖြစ်တယ်မေတ္တာဘာဝနာပွားတယ်လို့ဆိုတဲ့အခါမှာမေတ္တာတရားလွှမ်းမိုးကြီးစိုးပြီးတော့တမာတိစွမ်းအားတွေနဲ့မေတ္တာကိုထိန်းနိုင်ပြီဆိုတဲ့အခါဟာဒီဘလောက်ပဲဒါနကုသိုလ်တွေလှုပ်လှုပ်ဘလောက်ပဲသီလတွေကောင်းကျိုးချမ်းသာတွေလှုပ်တဲ့ကုသိုလ်တွေဘလောက်ပဲများများဒါနကုသိုလ်တွေဘလောက်ပဲရှိရှိအဲ့ဒီမေတ္တာကုသိုလ်ဆိုတဲ့ဘာဝနာကုသိုလ်ကအားလုံးကိုလွှမ်းမိုးချုပ်ကန်သွားနိုင်တယ်ဒီကုသိုလ်ရဲ့အကျိုးတွေအကုန်လုံးသူကကြော်တက်သွားတယ်လို့သူတို့ပြောတာနော်အဲ့ဒီမှာကံကကာမဘုံထဲမှာအကျိုးပေးတဲ့ကံမျိုးကိုကာမဝဆရကုသိုလ်ကံလို့ခေါ်တယ်လူဘုံနတ်ဘုံမှာပဲအကျိုးပေးတယ်အခုလိုမေတ္တာဘာဝနာပွားလို့တမာရီတရားနဲ့ချုပ်ကန်ပြီးတော့ဆန်ဆင့်ရောက်သွားပြီဆိုရင် तू ကဒီကာမဝဆရကုသိုလ်ကံရဲ့အကျိုးတွေကိုကြော်ဖြတ်ပြီးတော့ဓိတဲ့တက်တန်းရှိတဲ့ဘုံဓိတဲ့ချမ်းသာပိုများတဲ့ဘုံဓိတဲ့အစင်းပိုလှတယ်ဓိတဲ့အသိဉာဏ်လေးပို့ထက်တဲ့ပုံမျိုးမှသွားပြီးတော့ဖြစ်တယ်။ဒီဟာတွေကိုအလုံးကြော်ဖြတ်ပြီးတော့တက်သွားနိုင်တဲ့ကုသိုလ်မျိုးဖြစ်တယ်ပေါ့။ဒါကြောင့်မို့ကိုဘသီလာဆောက်တည်တဲ့အထင်ပဲ Pedadagadena, Sedada, Bababana, Budetu, Predoa, Wiheran, Tamaria, Milo Sura. Dana Gudurele, Tadwanaine, Tila Gudurele, Tadwanaine. Aumien Boyo, Midabana, Puamia, Atochinche. Kamausra Guduri, Shane Wangu, Job Shapiro, Tire Chimare, Konyo Chanariu. Shazi Naine, Dajau, Tigne, Nedu Nemia, Kadamayama. Tudere, Kondre Kone, Gudurio. Chosa Atobu, Luadelu, Mamido, Abamara, Tadidea, Chiswa Tali, Chosa Ato Nanya Pasik on the D.